ဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအပေါ်2019ခုနှစ်ကဆွဲဆိုထားတဲ့ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုကျူးလွန်ချိုးဖောက်မှုဆိုတဲ့ဆွဲချက်ကိုတရားရုံးအနေနဲ့လက်ခံဖို့တင်မတင်မနေ့က ICJ တရားရုံးမှာကြားနာပွဲစတင်ပြုလုပ်ခဲ့တာပါမြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ခုခံခြေပချက်တွေဟာအရင် ICJ တရားသူကြီးတွေပယ်ချခဲ့တဲ့အချက်တွေနဲ့ကွာချမှုမရှိတဲ့အတွက်ဒီတစ်ချိန်မှာလဲမြန်မာဘက်ကအားတာဖို့မရှိဘူးလို့နိုင်ငံတကာဥပဒေပညာရှင်မိုက်ကယ်ဘက်ကာကသုံးသပ်ပါတယ
် The arguments that we heard today from Myanmar repeat the same arguments that they made during the provisional measures phase
ဒီကနေ့ကျွန်တော်တို့ကြားခဲ့ရတဲ့မြန်မာဘက်ကခုခံခြေပါချက်တွေဟာအရင်2019ဒီဇင်ဘာလကရှောက်လဲခုခံခြေပါချက်တွေကိုပဲထပ်ပြီးတင်ပြခဲ့တာဖြစ်ပါတယ်အဲ့ဒီတော့က ICJ တရားရုံးမှာဂျားဖြက်အရေးယူဆောင်ရွက်ချက်အစီအမံတွေချမှတ်တင့်မတင့်ကျမ်းနာပွဲလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီကျမ်းနာပွဲမှာလည်းမြန်မာဘက်ကအခွင့်အရေးရခဲ့တာကဂမ်ဘီယာကသူ့အပေါ်ဆွဲဆိုထားတဲ့ genocide အမှုကိုတရားရုံးအနေနဲ့စီရင်ပိုင်ခွင့်မရှိဘူးလို့ခြေပါခွင့်ရခဲ့တယ်လို့အရေးပေါ်ဂျားကလာအစီအမံအတွက်အဆိုပြုချက်တွေကိုကန့်ကွက်ကြောင်းလျှောက်လဲခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုကျမ်းနာပွဲမတန်ခင်ကတည်းကကျွန်တော်တို့တွက်ဆထားတဲ့အတိုင်းမြန်မာဘက်ကခုခံခြေပါချက်တွေဟာအရင်ကအတိုင်းပဲဖြစ်တာတွေ့ရပါတယ်
2019ခုနှစ်က ICJ မှာခုခံရှောက်လဲချိန်ကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရကာလဖြစ်နေတာပါအခု2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုစားပြုအဖွဲ့ကခုခံခြေပါရမှာတော့ကွာခြားချက်တချို့ရှိခဲ့တာနဲ့ပတ်သက်လို့မိုက်ကယ်ဘက်ကာကအခုလိုပြောပါတယ
် But what's different about it is that with the additional time that Myanmar has had and they have some new
ကွာခြားတာကမြန်မာဘက်ကအချိန်ပိုရခဲ့ပြီးတော့ရှေ့နေအစ်စ်တူလည်းရခဲ့တာပါနောက်ပြီးသူတို့အဓိကခုခံခြေပတ်ထားတဲ့အချက်၄ချက်နဲ့ပတ်သက်လို့ဥပဒေကြောင်းအရပို့ပြီးကြည်ကြဲပြန့်ပြန့်ရှောက်လဲခဲ့တာတွေ့ရပါတယ်
။ဒါပေမဲ့ ICJ နိုင်ငံတကာတရားရုံးက2021ခုနှစ်ဇန်နဝါရီလမှာမြန်မာအပေါ်ချမှတ်ခဲ့တဲ့ဂျားဖြက်အရေးယူစီမံဆောင်ရွက်ချက်များဆုံးဖြတ်ချက်အမိန့်ကိုကြည့်ရင်မြန်မာရဲ့ခုခံခြေပတ်ချက်တွေကိုတရားသူကြီးတွေကပယ်ချခဲ့တာပါ။ဒါကြောင့်အခုကြားနာပွဲမှာမြန်မာရဲ့ရှောက်လဲချက်တွေမှာအားကောင်းပြီးထူးခြားပြောင်းလဲတဲ့အချက်တွေမတွေ့ရတဲ့အတွက် ICJ တရားသူကြီးတွေကပယ်ချနိုင်ဖို့အလားအလာရှိနေကြောင်းမိုက်ကယ်ဘက်ကာကသုံးသပ်ပါတယ်
။ The court rejected all of those objections that we're hearing again now. And I think that it's quite like
အခု ICJ တရားသူကြီးတွေထပ်ပြီးကြားနာခဲ့ရတဲ့အချက်တွေဟာဂျားဖြက်အရေးယူဆောင်ရွက်ဖို့အစီအမံတွေအတွက်ကျားနာပွဲမှာသူတို့ပယ်ချခဲ့တဲ့အချက်တွေကိုပဲမြန်မာဘက်ကပြန်ပြီးရှောက်လဲချက်ပေးထားတာဖြစ်ပါတယ်။ဒါကြောင့်အခုတစ်ချိန်မှာလည်း ICJ တရားရုံးကပြန်ပြီးပယ်ချနိုင်ဖို့အလားအလာရှိနေပါတယ်
။မိုက်ကယ်ဘက်ကာဟာ ICJ နိုင်ငံတကာတရားရုံးမှာ2010ကနေ2014ခုနှစ်အထိလက်ထောက်ဥပဒေအရာရှိအဖြစ်၄နှစ်ကြာလုပ်ကိုင်ခဲ့သူဖြစ်ပြီးမြန်မာကိုအခြားနိုင်ငံတနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူစာချုပ်နဲ့ပတ်သက်လို့ ICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့စာတမ်းကို2018ခုနှစ်ကရေးသားပြုစုခဲ့သူလည်းဖြစ်ပါတယ်။အခုလက်ရှိ Ireland နိုင်ငံ Dublin က Trinity College မှာဥပဒေဘာသာရပ်ဌာနကလက်ထောက်ပါမောက္ခအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ခုခံခြေပါချက်တွေနဲ့ပတ်သက်လို့ Arakan Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်ကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ်
။ခြေပါလိုင်းလုံးမရဘူး။ဘာဖြစ်လို့သူတို့မှာခြေပါနုနီလန်လည်းမရှိဘူး။အဲ့ဒါကြောင့်မလို့သူတို့ကိုသွားမဟုတ်တော့သွားပြောတယ်။အခုဘာပြောလဲ။အဲတခုအိုဆိုဂွန်ဂျီကိုကလိုင်းကသွားဘာပြောလဲ။ကိုဒ်မှာပြောတာကသူအပြည့်တနာကိုပြည့်ပြည့်ရှိနေတယ်အဲ့ဒါခံပြမှာ။အဲ့လိုမူတော့ကပြောပြီးတော့ဒါကရခိုင်ပြည်ရဲ့ channel က complex show တွေ့တဲ့ပြဿနာတဲ့ဘာမှ show တဲ့တော့ခမရတို့တမ်းမတော်က show တွေ့အောင်လုပ်ထားတာပြဿနာရှိမရှိနိုင်အောင် show တွေ့အောင်လုပ်ထားတာ this is not a complex problem ပြ repatriation သူက repatriation အကြောင်းပြတာဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေကိုပြန်ခေါ်လာဖို့ဘာလုပ်ထားလဲကိုဘယ်နည်းရှိပြီလဲလမ်းမထူရကြားပြီအခုဘာမှမလုပ်တဲ့ကအခုလုံးနေပြီတဲ့A pilot project they loan it. That's all they need. So all they need. So Noroe case got very strong. Kaima bar. So Noroga case got apai ko ba ma muti bar. Apai she ba ma muti babu. A judge data ya duji relative bar. Turo era jomolo apai ko ne patello turo case go yura.
ဒါကတော့ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုပြောသွားတာပါအခုလိုဒီ ICJ မှာဂမ်ဘီယာကမြန်မာကိုဒီဆွဲထားတဲ့အမှုနဲ့ပတ်သက်လို့မနေ့ February 22ရက်နေ့ကပထမဆုံးနေ့ဖြစ်ကြားနာခဲ့ပါတယ်ဒုတိယနေ့ကတော့ February 23ရက်နေ့မှာကြားနာမှာဖြစ်ပြီးအဲ့ဒီနေ့မှာဂမ်ဘီယာကခုခံခြေပမှာဖြစ်ပါတယ်တတိယနေ့ဖြစ်တော့ February 25ရက်နေ့မှာမြန်မာဘက်ကနေပြီးဒုတိယအကြိမ်ပြန်ပြီးခုခံခြေပဖို့ရှိပြီးတော့စထုတ်ထားနေ့အဖြစ် February 28ရက်နေ့မှာတော့နှစ်ဖက်အပြန်အလှန်ခုခံခြေပကြမှာဖြစ်ပါတယ်ရှင်